မေတ္တန်ပြောင်းစုကနိုင်ငံရေးငွေကြီးဖြစ်တာဝန်ထမ်းဆောင်တဲ့ပထမဦးဆုံးလူနေအမျိုးသားဖြစ်သူစစ်ဖက်ဆိုင်ရာထိတ်တန့်ရာရှိဟောင်းကွန်လင်းပါဝဲအသက်84နှစ်အရွယ်မှာဒီနေ့အောက်တိုဘာလ17ရက်နေ့မှာကွယ်လွန်သွားခဲ့ပါတယ်။ COVID-19 ရောဂါရဲ့နောက်ဆက်တွဲကျမ်းမာရေးအခြေအနေကြောင့်သူကွယ်လွန်တာဖြစ်တယ်။သူကကာဝယ်ဆေးအဖြစ်အဝါထူးပြီးသားသူဖြစ်တယ်လို့ Facebook လူမှုကွန်ရက်ဆမ်မနာမှာသူ့ရဲ့မိသားစုကကြေညာချက်ထုတ်ပါတယ်။သိပ်ပြီးတော့ချီးကျူးစရာကောင်းတဲ့ချစ်ခင်ပွန်ဖြစ်သူအဖိုးဖြစ်သူဖခင်ဖြစ်သူဒေသကြီးအမေရိကန်နိုင်ငံသားတဦးကိုဆုံးရှုံးလိုက်ရတာဖြစ်တယ်ဆိုပြီးတော့မိသားစုရဲ့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်ပြည်သူမှာမစ္စတာပါဝါဟာဆယ်စုနှစ်ပေါင်းများစွာအတွင်းမှာအထင်ရှားဆုံးလူမဲကောင်းဆောင်သူဖြစ်ပါတယ်ရီပူဘလစ်ကန်သမ္မတ3ဦးကသူ့ကိုအစိမ့်ရာလူတွေတောင်းပီးထားခဲ့ပြီးတော့ဗီယက်နမ်စစ်ပွဲမှာစစ်တမ်းခံခဲ့ရပြီးတဲ့နောက်အမေရိကန်စစ်တပ်မှာရာလူအမြင့်ဆုံးရခဲ့ပါတယ်ဗီယက်နမ်စစ်ပွဲမှာတရားရခဲ့တဲ့မစ္စတာပါဝါဟာ1989ခုနှစ်ကနေပြီးတော့1989ခုနှစ်ထိတမန်ရော်နီရီဂန်လက်ထက်မှာမျိုးသားလူမျိုးအချံပီးဖြစ်နေတာဝန်ထမ်းခဲ့ပါတယ်။1992ခုနှစ်ပင်လယ်ကူးစစ်ပွဲကာလအမေရိကန်တမန်ဂျော့ချ် W. ဘုရှ်လက်ထက်မှာတော့ကျယ်လီဖွင့်တက်ဗိုလ်ချုပ်ကြီးကောလင်းပါဝဲကစီးပွားရေးချုပ်များဖွဲ့ဥက္ကဋ္ဌဖြစ်နေတာဝန်ထမ်းခဲ့ပါတယ်။သဘောထားအလေးလက်ရှိတဲ့ Republican Party ကိုထောက်ခံသူလက်တွေ့ကြတဲ့ Mr. Powell ကို1996ခုနှစ်ကတမန်နေရာဝင်ပြိုင်မှုတွေပြောဆိုမှုတွေရှိပေမဲ့လည်းသတိဖြစ်သူကောက်ရတာကြောင့်သူဝင်ရောက်မရှင်းပြန်ခဲ့ပါဘူး။2008ခုနှစ်မှာတော့သူဟာ Republican Party နဲ့သဘောထားကွဲပြီးတော့အဲ့ဒီတုန်းကသမ္မတလောင်ဘရက်အိုဘားမာ Democrat သမ္မတဖြစ်ဖို့အတွက်တရားဝင်ထောက်ခံခဲ့သူဖြစ်ပါတယ်ခင်ဗျာ။